ပြန်လည်ရောက်ရှိရေးကိုရုရှားအနေနဲ့လူလာကြောင်းဒါပေမဲ့လည်းစစ်တပ်ဖက်ကတော့နိုင်ငံရေးမှာဆက်ပါနေဥမာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားတာမကြီးကဗိုလ်ထုံးနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
ကျင်းနေကတိတ်ပြီးတော့ခက်ခဲနေပါတယ်အဖြူနဲ့အမဲလိုမျိုးတဲတဲကွဲကွဲပြောလို့မရပါဘူးမြန်မာနိုင်ငံပုံမှန်ပြန်ဖြစ်ရေးကိုရုရှားအနေနဲ့လိုလားပါတယ်စစ်တပ်ဖက်ကလည်းရွေးကောက်ပွဲတွေကျင်းပပြီးမယ်လို့ပြောထားပါတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားတာမကြီးဗာစီလီနေဗန်ဇီယာကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့လအစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာပါ ရုရှားအနေနဲ့မြန်မာကိုလက်နက်ရောင်းချနေသလားနောက်အရသားဆိုရကိုဖြုတ်ချပြီးအာဏာသိမ်းတာကိုလက်ခံသလားလို့သတင်းတောက်တယောက်ကမေးတာမှာမြန်မာကိုလက်နက်မရောင်းချရေးတမ်းမြေကန့်သတ်ချက်မရှိဘူးလို့ပြောပေမဲ့လည်းလက်နက်ရောင်းနေတယ်လို့တော့ဝန်ခံပြောဆိုတာမရှိပါဘူးဖေဖော်ဝါရီလတည်းအနေနဲ့မြန်မာစစ်တပ်အာဏာသိမ်းမှုမတိုင်ခင်ကတည်းကစစ်တပ်ဟာမြန်မာနိုင်ငံကြီးအခင်းကျင်းရဲ့တရေတပိုင်းဖြစ်နေတယ် ောင်းဆုံးထည့်သွင်းစဉ်းစားရမယ်လို့သူကပြောပါတယ်။ဖေဖော်ဝါရီလတရနေ့ဆန္ဒသိမ်းပြီးနောက်ပိုင်းအာဏာသိမ်းခေါင်းဆောင်ပူချုပ်မှုကြီးမြောက်လှိုင်လဲပြီးခဲ့တဲ့သတင်းပတ်တွေအတွင်းရုရှားနိုင်ငံကိုတွားရောက်ပြီးမော်စကိုမှာလုပ်တဲ့လုံခြုံရေးညီလာခံတက်ရောက်ခဲ့ပြီးအာဏာသိမ်းမှုကိုကာကွယ်ပြောဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးကလည်းမြန်မာနိုင်ငံနဲ့စီရေးဆက်ဆံရေးပုံမခိုင်မာအကောက်အောင်လုပ်သွားဖို့ပိုက်ဖြတ်ထားတယ်ဆိုတာကိုဗိုလ်ချုပ်မှုကြီးမြောက်လိုင်းနဲ့တွေ့ဆုံချိန်မှာပြောဆိုထားပါတယ်ရှင်။